လောင်းနေမှာရေရက်လက်စစ်ထုတ်လို့ရေကတာပြုတ်ချက်ရကလူများပြားတည်ဆုံးပြီးရန်နဲ့ချီပြောင်းဆုံးနေတဲ့အကြောင်းအစိုးရပိုင်းတရင်ကဖော်ပြပါတယ်။နိုင်ငံရှိကောင်းပိုင်းအတပ်ပူပြည်နယ်ကစပီယန်ဆန်နမ်နွယ်ရေကတာမနေ့နောက်မှပြုတ်ချက်ရမှာကုဗမီတာတန်900လောက်ပမာဏရှိတဲ့ရေတွေကျိုးပေါက်ကျခဲ့ပြီးရာချီတဲ့အိမ်တွေလည်းရေနောက်မျောပါသွားခဲ့လို့ဒေသခံ6600ကျော်ကလည်းအိုးအိမ်ဆုံးခွာထွက်ပြေးခဲ့ကြရတာပါ။ဒီနေ့တွေ့ရတဲ့ဗီဒီယိုမှတ်တမ်းပုံတွေထဲမှာတော့ကဲမဲ့ဒီရင်းမြုပ်နေတဲ့အင်ခေါမိုးတွေကနေစောင့်မြော်နေတဲ့သူတွေရဲ့ပုံတွေကိုလည်းတွေ့မြင်ကြရပါတယ်။ဒီဘော်ကစိလုပ်ငန်းတွေကိုကြီးကျက်ဖို့အတွက်ဝန်ကြီးချုပ်တွန်းလွန်စီဆိုလင်းနဲ့အစိုးရဖွဲ့ဝင်လည်းအခင်းပြည်သာဒေသကိုတောင်းရောက်နေကြပြီလို့အစိုးရကတင်းကဖော်ပြခဲ့တာပါ။ပြုချသွားတဲ့ရေကတာကိုတော့လာအိုတောင်ကိုရီးယားနဲ့ထိုင်းနိုင်ငံကကုမ္ပဏီတွေပူးတွဲတည်ဆောက်ခဲ့ကြတာပါ။ရေကတာတည်ဆောက်ရေးလုပ်ငန်းတွေဒီနေ့ထက်အဆုံးသတ်ဖို့စီစဉ်ထားတာဖြစ်ပါတယ်။လာအိုနိုင်ငံကပြည်ထဲမှာရှိတဲ့မြေကျောင်းတွေမှာရေရောလက်စစ်ထုတ်လို့ရေကတာတွေတည်ဆောက်ပြီးရရှိလာတဲ့လက်စစ်စကားကိုတော့အိန္ဒိယနိုင်ငံတွေကိုတင်ပို့ရောင်းချဝင်ငွေရှာနေရမှာအများစုကတော့ထိုင်းနိုင်ငံကဝယ်ယူနေတာပါ။ဒါပေမဲ့လာအိုနိုင်ငံရဲ့ရေကတာစီမံကိန်းတွေကြောင့်သဘောပေါက်ချက်ထိရောက်ချက်ရှိမှုနဲ့ဒေသခံလူမှုအသိုင်းအဝိုင်းပေါ်စီးပွားရေးအကျိုးဆက်တွေရိုက်ကပ်လာမှာကိုစိုးရိမ်မှုတွေလည်းထပ်ပေါ်နေတာဖြစ်ပါတယ်။